တရုတ်နိုင်ငံမှာရှိတဲ့ပန်တာဝတ်ဝင်ကြီးတွေမြို့တုံးပြောက်ကွယ်မဲ့အန္တရာယ်မရှိတော့ဘူးလို့တဘာဝပဝင်ချင်းချစ်မြတ်နိုးသူများနိုင်ငံတကာသမဂ္ဂကတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဒါဟာတဘာဝပဝင်ချင်းကိုထိမ့်သိမ်းဆောက်ရှောက်သူတွေအတွက်သတင်းကောင်းတစ်ရက်ဖြစ်ပါတယ်။အစိုးရရဲ့တဘာဝဝင်ချင်းထိမ့်သိမ်းဆောက်ရှောက်ရေးစီမံကိန်းအရတရုတ်နိုင်ငံရဲ့အထင်ကရသင်္ကေတတစ်ခုဖြစ်တဲ့ပန်တာဝတ်ဝင်တွေကိုထိမ့်သိမ်းဆောက်ရှောက်ရမှာအထောက်အကူဖြစ်စေဖို့ဝါဒေါ်တွေပြန်ဆိုင်ပေးနေတာတွေကြောင့်ဟိုနိုလူလူမှာကြီးဝေးကျင်းပနေတဲ့ပတ်ဝန်းကျင်ထိမ့်သိမ်းရေးကျွမ်းကျင်သူတွေကတရုတ်အစိုးရကိုကျေနပ်အားရစွာကျေးဇူးတင်ခဲ့ကြပါတယ်။ပန်တာဝတ်ဝင်တွေရဲ့ရှင်သန်နေထိုင်မှုဟာအခုလက်တလောအလားလာကောင်းနေပေမဲ့လာမယ့်ဆက်စုနှစ်တွေအတွက်တော့ဖြစ်နိုင်ခြင်းမရှိပါဘူး။ကမ္ဘာကြီးပူနွေးလာနေမှုကြောင့်လာမယ့်နှစ်ပေါင်း80အတွင်းပန်တာဝက်ဝင်တွေရဲ့အဓိကအစားဖြစ်တဲ့ဝါရောရဲ့သုံးပုံတစ်ပုံပျက်စီးပျောက်ကွယ်သွားနိုင်ပြီးဒီအချိန်တွေကပန်တာဝက်ဝင်တွေတိုးပွားလာနေမှုကိုကြဆင်းစေနိုင်တယ်လို့သဘာဝပတ်ဝန်းကျင်ဆိုင်ရာကြံ့ကျင်သူတွေကသတိပေးထားပါတယ်ဒါပြင်လူသားနဲ့အနီးဆက်ဆုံးဖြစ်တယ်လို့ကမ္ဘာအကြီးဆုံးနဲ့အဆင့်အမြင့်ဆုံးနှုတ်တိုက်သရဝါဖြစ်တဲ့ Gorilla မျိုးစိတ်လည်းမျိုးတုံးပြောက်ွယ်မဲ့အရေးနဲ့ရင်ဆိုင်နေရတယ်လို့သဘာဝဝန်ကျင်ပညာရှင်တွေကပြောပါတယ်။ကွန်ဂိုပြည်သူသမ္မတနိုင်ငံမှာတရားမဝင်အမဲလိုက်တာနဲ့စစ်ဖြစ်နေတာတွေအနောက်အာဖရိကနဲ့အင်ဒိုနီးရှားနိုင်ငံတွေမှာတစ်တောတွေဆုံရှုံပျက်စီးနေရတာတွေကိုလည်းသဘာဝပတ်ဝန်းကျင်ကြွမ်းကျင်သူတွေကအပြစ်တင်ပြောကြားခဲ့ပါတယ်။